ရုတ်နိုင်ငံစီချွန်ပြည်နယ်ကတောင်ထူထက်တဲ့ဆင်မိုကျေးရွာမှာမြေပြိုကျရာကနေမြောက်ပြီးပြီးတော့သေဆုံးတဲ့သူ15ယောက်ထက်မနည်းရှိနေပြီးတရကျော်ပျောက်ဆုံးနေတဲ့အကြောင်းနဲ့အင်ဂျီ62လုံးလောက်မြောက်ကိုမြုပ်သွားတဲ့အကြောင်းတရုတ်အစိုးရအာဏာပိုင်တွေကပြောပါတယ်အဆိုးဝါးဆုံးသဘာဝဘေးအန္တရာယ်ကျရောက်ခဲ့တာကိုကြုံပြန်ကင်တွယ်ဖို့အတွက်အရေးပေါ်ဆောင်ရွက်ချက်တွေလှုပ်ဆောင်နေတဲ့အကြောင်းဒေသဆိုင်ရာအစိုးရကကြေညာချက်ထုတ်ပြန်ပြောပါတယ်ရဲစစ်သားနဲ့အရက်သားတွေပါဝင်တဲ့လူ1000ကျော်ဟာကယ်ဆယ်ရေးလုပ်ငန်းတွေမှာပါဝင်ဆောင်ရွက်နေပြီးတော့ကြောက်တုံးတွေနဲ့အပျက်စီးပုံတွေအောက်ကနေအသက်ရှင်ကျန်ရစ်သူတွေကိုကယ်ဆယ်နိုင်ဖို့မနာတမ်းဆောင်ရွက်နေတဲ့အကြောင်းအနာဘန်တွေကပြောပါတယ်ဘူဒိုဆာမြေတုဆက်ကြီးတွေဆက်ရန်တရားကြီးတွေနဲ့ကြောက်တုံးကြီးတွေကိုဖယ်ရှားနေတဲ့အချိန်တည်းမှာပဲရွာသားတွေနဲ့စစ်သားတွေကလည်းကိုယ့်လက်ကိုသုံးပြီးတော့ကြောက်တုံးတွေကိုဖယ်ရှားနေကြပါတယ်နေဝင်ပြီးသွားတဲ့နောက်မှာလည်းကယ်ဆယ်ရေးဝန်ထမ်းတွေဟာမီးကြီးတွေကိုထိုးပြီးတော့ဒီရှာဖွေလုပ်ငန်းတွေကိုဆက်လက်လှုပ်ဆောင်နေကြပါတယ်ဝမ်ချွဲဒေသမှာငရင်လုတ်ခဲ့တဲ့ဖြစ်ရပြင်းရင်အခုမြေပြုံမှုဟာဒီဒေသမှာအဆိုးဝါးဆုံးသဘာဝဘေးကျရောက်တာဖြစ်တယ်လို့ကယ်ဆယ်ရေးလုပ်ငန်းတွေကိုကြီးကြပ်နေသူတို့ကပြောပါရယ်စီချွမ်းခရိုင်ဝမ်ချွမ်းမြို့မှာ2008ခုနှစ်တုန်းကဖြစ်ခဲ့တဲ့ငလင်ကြောင့်လူပေါင်း18000သေဆုံးခဲ့ရတာဖြစ်ပါရယ်ရှင်